မေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA ရဲ့လျှို့ဝှက်ထောက်လှမ်းမှုတွေကိုထိန်းချုပ်ပြီးအစိုးရရဲ့စောင့်ကြည့်ထောက်လှမ်းရေးလုပ်ငန်းတွေကိုလျှော့ချပြစ်မဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။မဟာမိတ်နိုင်ငံတွေအပေါ်မှာလျှို့ဝှက်ထောက်လှမ်းမှုတွေကိုရပ်တန့်တာနောက်အစိုးရကကောက်ယူစုဆောင်ခဲ့တဲ့အမေရိကန်ပြည်သူသန်းပေါင်းများစွာရဲ့တယ်လီဖုန်းမှတ်တမ်းတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရစောင့်ကြည့်မှုတွေအစပြုလှုပ်ဆောင်တာအပါအဝင်ရှေ့ဆက်ပြောင်းလဲလှုပ်ဆောင်သွားမယ့်အကြောင်းအရာတွေကိုသမ္မတအိုဘားမားကတောက်ကြနေတုန်းကတင်ပြသွားခဲ့တာပါ။အစိုးရအနေနဲ့တယ်လီဖုန်းမှတ်တမ်းကောက်ယူတာတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့မတ်လကုန်မှာတော့သူ့အနေနဲ့ဒီကိစ္စကိုဆက်လက်ကင်တွယ်တော့မှာမဟုတ်ပဲကွန်ဂရက်လွှတ်တော်မှာညှိနှိုင်းဆွေးနွေးပြီးတော့ဆုံးဖြတ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောသွားပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီကွန်ထရက်ဝန်ထမ်းဟောင်းအက်ဒရက်စ်နိုဒန်ကပြီးခဲ့တဲ့လပိုင်းတွေအတွင်းအေဂျင်စီရဲ့အချက်လက်တွေအများပြားကိုအကြီးအကျယ်ပေါက်ကြားအောင်လုပ်ခဲ့တာကြောင့်တိုင်းပြည်ရဲ့ထောက်လှမ်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီပြောင်းလဲလှုပ်ဆောင်သွားမယ့်ကိစ္စတွေကိုသမ္မတအိုဘားမားကသူ့ရဲ့တောက်ကြနေကမိကွန်းရှိကြီးအတွင်းမှာကြေညာသွားခဲ့တာဖြစ်ပါတယ်မစ္စတာစနိုဒန်ဟာရုရှားနိုင်ငံကိုထွက်မပြေးခင်မှာထောက်လှမ်းရေးအချက်လက်ပေါင်း 1.8 တန်းကိုခိုးယူသွားခဲ့တယ်လို့ NSA ဌာနကပြောပါတယ်။ပေါက်ကြားခဲ့တဲ့အချက်လက်တချို့အရဆိုရင်အမေရိကန်အစိုးရဟာဂျာမန်ဝန်ကြီးချုပ်အန်ဂျလာမာကဲလ်အပါအဝင်မဟာမိတ်နိုင်ငံခေါင်းဆောင်တွေရဲ့တယ်လီဖုန်းပြောဆိုမှုအားလုံးကိုခိုးပြီးတော့နားထောင်ခဲ့တယ်လို့ဖော်ပြနေတာပါ။သမ္မတအိုဘားမားကတော့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုအထူးစိုးရိမ်ရတဲ့အခြေအနေမရှိဘူးဆိုရင်ဒီလိုထောက်လှမ်းမှုတွေကိုရပ်တိုက်ပစ်လိုက်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။